ဆီးရီးယားနိုင်ငံဒမစကတ်မြို့တော်မှာရှိတဲ့ဟစ်စ်ဘိုလာဆီးရီးယားဌာနခွဲရဲ့ထောက်လိုင်းဌာနချုပ်ကိုအစ္စရေးကနေပြီးတော့ဒီကျောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဆီးရီးယားမှာခုလိုမျိုးတိုက်ခိုက်တာတွေကိုအစ္စရေးအာဏာပိုင်တွေကအရင်ကထုတ်ဖော်ပြောဆိုလေသိပ်မရှိပါဘူး။လွန်ခဲ့တဲ့တစ်လကျော်လောက်ကစပြီးတော့အိနီချင်းလေဗနွန်မှာရှိတဲ့ဟစ်စ်ဘိုလာတွေကိုအစ္စရေးကစစ်ဆင်ပြီးတဲ့နောက်ဆီးရီးယားကပြစ်မှတ်တွေကိုပို့ပြီးတော့အရှိန်မြှင့်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။တနင်္လာနေ့ကအစ္စရေးစစ်တပ်ကြီးညာချက်ထဲမှာတော့ဆီးရီးယားမှာရှိတဲ့ Hezbollah ထောက်လိုင်းရေးဌာနချုပ်ကိုအစ္စရေးစစ်လေယာဉ်တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့ပြီး Hezbollah အကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုချေမှုန်းခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီထောက်လိုင်းဌာနမှာတိကျလွတ်လပ်တဲ့ထောက်လိုင်းအချက်လက်တွေစုဆောင်းတာ၊ပူးပေါင်းဆောင်ရွက်တာ၊ကိုယ်ရက်လှုပ်ရှားမှုတွေကိုလေ့လာသုံးသပ်တာအပါအဝင်လှုပ်ရှားမှုတွေရှိနေပြီးတော့အခုလိုတိုက်ခိုက်တာဟာ Hezbollah အဖွဲ့ရဲ့ထောက်လိုင်းရေးဆွမ်းဆောင်ရည်ကိုအားနည်းသွားအောင်လို့လုပ်တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကတော့အစ္စရေးရဲ့ဒီတိုက်ခိုက်မှုအတွင်းမှာဒမက်စကတ်တောင်ပိုင်းမှာ Hezbollah အဖွဲ့ဝင်2ဦးသေဆုံးတဲ့အကြောင်းပြောပါတယ်။ Hezbollah နဲ့ Iran တော်လိုင်းပြည်စောက်တပ်ဖွဲ့ဝင်တွေအုံပြုနေတဲ့နေတလုံးကိုထိမှန်ခဲ့တာဖြစ်တဲ့အကြောင်းလည်းဒီဖွဲ့ကပြောပါတယ်။ဆီးရီးယားနိုင်ငံရဲ့ဌာနကတော့ဒီတိုက်ခိုက်မှုဟာဒမက်စကတ်မြို့တော်တောင်ဘက်အရသာပြည်သူတွေနေထိုင်နေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးတော့ထိခိုက်မှုပျက်စီးမှုကြီးမားမားရှိခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းကြေညာထားပါတယ်။